အခုသမရဦးသိန်းစိန်ကောင်းဆောင်တဲ့အစိုးရအဖွဲ့အစည်းဆက်ဆံသွားဖို့အတွက်ပေါ့လေဆရာတို့ NLD ပါတီအနေနဲ့ချင်းကပ်မှုပုံစံအစ်စ်ဒါမှမဟုတ်ဘျူဟာအစ်စ်တွေချမှတ်ဆောင်ရွက်သွားဖို့ရှိပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့လောလောဆယ်အားဖြင့်တော့ကျွန်တော်တို့ဆောင်ရွက်ချက်တခုရှိပါတယ်ဒါလည်းကျွန်တော်တို့လိုအပ်တဲ့အချိန်သတင်းထုတ်ပြန်ပါမယ်ကျွန်တော်တို့နိုင်ငံတော်သမရကြီးစီကိုစာတောင်ရေးထားပါတယ်အဲ့တော့ဒီစာကပိတ်ရက်တင်နဲ့သူတို့စီကိုရောက်မရောက်ဆိုတာရှိနေတော့ရောက်လောက်တဲ့အချိန်ကျရင်တော့ကျွန်တော်တို့အတိပေးပါမယ်ဒါကျွန်တော်တို့စူးစမ်းဆက်သွယ်မှုတစ်ခုပေါ့လေ
ဟုတ်ကဲ့ပါခင်ဗျာဒီအစိုးရအဖွဲ့အစည်းတွေကတွဲဆုံဆွေးနွေးကိစ္စကိုပေါ့လေဘယ်လောက်ထိမျှော်လင့်ထားပါလဲခင်ဗျာ
ကျွန်တော်တို့ရင်းနှုံးကလည်းပြောခဲ့သလိုပါပဲကျွန်တော်တို့ကတော့အရှိတိုင်းအစိုးရအဖွဲ့အစည်းတရားရှိတယ်ဒီအစိုးရအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ဆွေးနွေးဖို့မျှော်လင့်တယ်လို့ကျွန်တော်တို့လည်းပြောထားတယ်အခုနောက်မေးတယ်မေးကုန်မှာဘယ်လောက်ထိမျှော်လင့်တယ်ဆိုတာကျွန်တော်တို့မျှော်လင့်ရုံနဲ့မပြီးပါဘူးခင်ဗျာအခုသမ္မတကြီးရဲ့မိခွန်းတွေကိုကြည့်ရင်ဒါမျှော်လင့်နိုင်တဲ့အချက်တွေရှိတယ်လို့တော့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ
်။ NLD ရဲ့လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာကလက်ရှိအစိုးရအဖွဲ့အစည်းအနေနဲ့ပေါ့လေကန့်သက်မှုတွေထိန်းချုပ်မှုတွေရှိလာနိုင်တယ်လို့ယူဆပါလားခင်ဗျာ
။ဒါကတော့သူတို့ပုံမှန်တည်တဲ့ကိစ္စပဲ။ကျွန်တော်တို့အခုအချိန်ထိခံမှန်းကြည့်ရတာပေါ့နော်။အခုကျွန်တော်တို့အတွေ့အကြုံတွေကခံမှန်းကြည့်ရတယ်ဆိုရင်တော့အဲ့ဒီလိုဖြစ်လာမယ်လို့ကျွန်တော်တော့မထင်ဘူး။အဲ့ဒီလိုကန့်သက်မှုတွေဖြစ်လာမယ်လို့ကျွန်တော်မထင်ဘူး။
နောက်တစ်ခုက NLD ကိုပေါ့လေတရားဝင်ပါတီအဖြစ်အတိမှတ်ပြုရေးကိစ္စကိုကုလသမဂ္ဂကနေတဆင့်တိုင်တန်းဆောင်ရွက်သွားမယ်ကိစ္စကိုဆရာတို့ဟိုဘယ်တော့လောက်များစတင်အကောင့်တွေပေါ်ဆောင်ရွက်နိုင်လိမ့်မယ်လို့မှန်းထားပါလားခင်ဗျာ
ကုလသမဂ္ဂကတောင်းဆိုတာကြားတယ်ကျွန်တော်တို့လည်းစဉ်းစားတာရှိတယ်သို့တော့ဒါဒီမှာဥပဒေချက်လက်တွေနိုင်ငံရေးချက်လက်တွေအများကြီးရှိလို့ကျွန်တော်တို့အခုလောလောဆယ်တော့ခံမှန်းလို့မရပါဘူးခင်ဗျာ
ဟုတ်ကဲ့ဆရာဦးညံဝင်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ